တရုတ်ကွန်မြူနစ်ပါတီကမကြသေးခင်ကထုတ်ပြန်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေထဲမှာစီးပွားရေးကိုအကြီးအကျယ်ပြည်ပြင်ပြောင်းလဲမှုလုပ်မဲ့အစီအစဉ်တချို့နဲ့ကာလရှည်ကြာဝေဖန်ခံရတဲ့လူမှုရေးဆိုင်ရာမူဝါဒတွေကိုတဖြည်းဖြည်းချင်းလျှော့ပေးသွားမှာပါပဲ။ဒါမဲ့လည်းသတင်းမီဒီယာနဲ့ပတ်သက်လို့တော့သတင်းသမားတွေအပေါ်တင်းတင်းကြပ်ကြပ်ချုပ်ကန်ထားတာသတင်းအချက်အလက်တွေပေါ်ချုပ်ကန်ထားတာတွေကိုသိမကြခင်အချိန်တွင်းလျှော့ပေါက်ပေးမဲ့အစီအစဉ်ရှိပုံမရပါဘူး။တရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆိုင်ရာအစီရင်ခံစာအသစ်ထဲမှာအဓိကအားဖြင့်ဆက်ပြီးထိန်းချုပ်ဖို့ကိုပဲဥတည်ထားပါတယ်။လူထုအမြင်သဘောထားကိုလမ်းညွန်ဖို့နဲ့ဖြစ်ရတီကိုအွန်လိုင်းကနေရုပ်ချီးဖွင့်ချတာမျိုးကိုကင်တွယ်ဖို့စနစ်တွေပြည့်စုံကောင်းမွန်ဖို့လိုအပ်တယ်ဆိုတာကိုအစီရင်ခံစာမှာပြောထားပါတယ်။မျက်ခြေမပြတ်စောင့်ကြည့်တဲ့သတင်းပညာရဲ့အရေးကြီးပုံနဲ့အကျဉ်းပြတ်ချစားတဲ့အစိုးရတာဝန်ရှိသူတွေကိုဖယ်ရှားတဲ့နေရာမှာအဲ့ဒီသတင်းစာပညာရဲ့အခန်းကဏ္ဍကိုလည်းအစီရင်ခံစာကပြောထားပါတယ်။တရုတ်တာဝန်ရှိသူတွေဟာလူမှုကွန်ရက်စာမျက်နှာတွေကိုထိန်းချုပ်ခြင်းနဲ့တစ်ချိန်တည်းမှာပဲအကျင့်ပြတ်ချစားမှုတွေနဲ့အုတ်ချုပ်ရေးပိုင်းကတလွဲတချော်လုပ်တာတွေကိုဖွင့်ချဖို့ထိရောက်တဲ့ကိရိယာတစ်ခုလဲဖြစ်စေခြင်းပြန်တယ်လို့ရှန်ဟဲဖူဒန်တက္ကသိုလ်ကပါမောက်ခဒေါင်ယောင်းကသုံးသပ်ပါတယ်ခင်ဗျာ